Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ30ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမတော်ကမတ်သိန်ကြီးထိုင်နဲ့အတူတင်ဆက်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအာနာနဲ့ပယ်ချထားတဲ့အမေရိကန်ကာကွယ်ရေးအသုံးစရေးဆိုင်ရာဥပဒေမူကြမ်းကိုဗီဒီယိုအာနာကိုကျော်လွှားပြီးအတည်မပြုကြဖို့အထက်လွှတ်တော် Republican အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။သမ္မတထရမ့်ကအသုံးစရေးအမေရိကန်ဒေါ်လာ940ဘီလီယံရှိတဲ့ဥပဒေမူကြမ်းကနိုင်ငံကုမ္ပဏီကြီးတွေအပေါ်ပြောင်းညံ့တဲ့လူတွေရဲ့အရှုံးပေးမှုလို့ရဆိုပြီးအင်္ဂါနေ့က Twitter မှာရေးသားလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုမပြင်ဆင်ပဲစီးနေအထက်လွှတ်တော်အနေနဲ့အတည်မပြုသင့်ဘူးလို့လည်းရေးသားထားပါတယ်။ American Outlet တို့ကတော့သမ္မတထရမ့်ရဲ့ဗီဒီယိုအာနာကိုကျော်လွှားပြီးသုံးပုံနှပုံမဲ့အသားနဲ့တင်းလာနေကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပြီးဖြစ်ပါတယ်။
On this vote, the yeas are 322,
the nays are 87, two-thirds being in the affirmative. ထောက်ခံမဲ392ကန့်ကွက်မဲ89ရှိပါတယ်။သုံးပုံတစ်ပုံက ထောက်ခံတာကြောင့်ဥပဒေအတီဖြစ်ပါပြီ။သမရရဲ့ကန့်ကွက်ချက်ပဲပြအထက်လွှတ်တော်မှာဗုဒ္ဓဟူးနေ့မှာအလားတူလှုပ်ဆောင်နိုင်ပွဲရှိပါတယ်။သမ္မတထရမ့်ကအဲ့ဒီဥပဒေကိုအပြစ်ပေါင်းစုံနဲ့ဝေဖန်ပြောကြားနေတာဖြစ်ပါတယ်။အကြောင်းတစုံတရာရှင်းပြတာမရှိဘဲတရုတ်တကူအကျိုးများစေတယ်လို့ပြောကြားနေတာဖြစ်ပါတယ်။ဒီဥပဒေကအမေရိကန်တွေကိုအကျိုးတစုံတရာမပေးတဲ့ဂျာမနီ၊တောင်ကိုရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကနေအမေရိကန်တပ်တွေရုတ်သိမ်းရေးသူ့ရဲ့စွမ်းဆောင်ရည်ကိုအကန့်အသတ်ဖြစ်စေမယ်လို့လည်း Twitter မှာရေးသားထားပါတယ်ခင်ဗျာ။ COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေတဲ့အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်ကိုဆက်လက်လုပ်ဆောင်နေချိန်မှာပဲရွေးကောက်ခံဒီမိုကရက်တစ်ပါတီဒုတိယသမ္မတလောင်းကမလာဟဲရစ်နဲ့သူ့ရဲ့မြို့သားဒေါ်အမ်အော့ဖ်တို့အင်္ဂါနေ့ကကိုဗစ်ကာကွယ်ဆေးထိုးခဲ့ကြပါဗျ
I have the Moderna vaccine. My husband is going to have it today as well. I look forward to getting the second vaccine.
ဒီကနေ့ကျွန်မ Moderna ဆေးကုမ္ပဏီထိုးကာကွယ်ဆေးထိုးခဲ့ပါတယ်။ကျွန်မမြို့သားလည်းဒီကနေ့တည်းရဲ့ထဲကာကွယ်ဆေးထိုးမှာဖြစ်ပြီးဒုတိယထိုးဆေးဆက်အထောက်အကူကိုလည်းစောင့်မျှော်နေပါတယ်။အခုလိုကာကွယ်ဆေးထိုးတာကလူအသက်တွေကိုကယ်ဆယ်ပေးနေတာဖြစ်ပါတယ်လို့ဒုတိယသမ္မတလောင်းကမလာဟဲရစ်ကပြောပါတယ်။တစ်ချိန်တည်းမှာပဲကမလာဟဲရစ်ရဲ့ဇာတိပြည်နယ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာ COVID-19 ကူးစက်သူလူနာသစ်တွေတိုးလာနေတာကြောင့်ကူးစက်မှုနှုန်းမြင့်တက်နေတဲ့နေရာတစ်ခုမှာမလိုအပ်ဘဲအိမ်ပြန်မထွက်ရတဲ့စစ်တုံးအမိန်အင်္ဂါနေ့မှာတည်တန်းတိုးချမှတ်လိုက်မယ်လို့ခန့်မှန်းရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကCentral Joaquin Valley နဲ့ Southern California ဒေသကဆေးရုံအရေးပေါ်ဌာနတွေမှာလူနာတွေပြည့်နေပြီးရာရီလူနာဆောင်တွေတိစောက်ထားရသလိုအခြေအနေတွေကစိုးရိမ်စရာဖြစ်နေတာပါ American နိုင်ငံမှာ California ပြည်နယ်ကလက်တလော COVID-19 ကူးစက်မှုတန်းကိုအဆိုးဆုံးခံနေရတာဖြစ်ပြီး Johns Hopkins တက္ကသိုလ်စီးရင်တွေအရကူးစက်သူ 1.3% ကျော်နဲ့သေဆုံးသူ 14,400 ကျော်ရှိပါတယ်အခုချိန်ထိ American နိုင်ငံမှာ COVID-19 ကူးစက်သူ 19.2% နဲ့သေဆုံးသူ 33,400 ကျော်ရှိပါတယ်။တက္ကသိုလ်အတိုင်းအတာနဲ့ COVID-19 ကူးစက်သူ 81% နဲ့သေဆုံးသူ 1.8% ရှိပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံက EU ဥရောပသမဂ္ဂကနှုတ်ထွက်ပြီးနောက်ပိုင်း British Alone ကလာရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဥရောပသမဂ္ဂအကြီးအကဲတွေဖြစ်တဲ့ Ursula von der Leyen နဲ့ Charles Michel တို့ဗုဒ္ဓဟူးနေ့မနက် 9:00 ခွဲမှာတရားဝင်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ EU UK ကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်နက်မျိုးကိုပြဖို့မှာဖြစ်ပြီးဗြိတိန်ဝန်ကြီးချုပ် Boris Johnson ကလက်မှတ်ရေးထိုးမှာဖြစ်ပါတယ်။အဲ့ဒီလိုလက်မှတ်ရေးထိုးချိန်ဟာအရေးကြီးတဲ့အချိန်ကာလဖြစ်တယ်လို့ဥရောပကော်မရှင်ပြောခွင့်ရ Dana Spinnet က Twitter မှာရေးသားထားပါတယ်။ဥရောပပါလီမန်မှာမဲခွဲဆုံးဖြတ်ဖို့အချိန်မရတော့တာကြောင့်အခုသဘောတူညီချက်ကိုယာယီသဘောလက်မှတ်ရေးထိုးမှာဖြစ်တယ်လို့လည်းဥရောပကော်မရှင်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ကိုဗြိတိန်ပါလီမန်ကလည်းဗုဒ္ဓဟူးနေ့မှာပဲလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ဒါကြောင့်ဇန်နဝါရီလ1ရက်နေ့မတိုင်မီသဘောတူညီချက်မရဘဲပြည်ထောင်နိုင်ငံနှုတ်ထွက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ခရိုရှားနိုင်ငံမှာအင်္ဂါနေ့က Richter scale 6.4 အင်အားရှိတဲ့ပြည်ထောင်တဲ့မြေကလေးလုခဲ့တာကြောင့်12နှစ်အရွယ်မိန်းကလေးတဦးပါဝင်လူ9ဦးသေဆုံးပြီးလူ20ထပ်မံတန်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်တန်းကြောင့်အဆောက်အဦများပြားပျို့ကျခဲ့တယ်လို့လူ1000ခွဲနေထိုင်ရာငလျင်ဗဟိုပြုလုပ်ခဲ့တဲ့ Patrinja Myo ma thikai myo a mya saung phit kae ba de. Patrinja Myo ga myo ro Zagreb ne kilometer 50 akwa ma shi da phit par de. Mye klin ga myeung 6 mai anan ma lut kae da lo German Patawi Taipan Tudrina Thana GFC ga pyo ba de. Patrinja Myo ko twa yauk kae de Croatia Winji Jo Andrej Blankovic ga ro ကူညီ ပေး လုပ်ငန်း တွေ အစဉ် သင့် ရှိ နေ ပြီ လို့ ပြော ပါရယ် ဒါပြင် Patrinja မြို့ အစိတ် ပိုင်း တော်တော် များ များ က အနီးယ ဇုံ ထဲ မှာ ရှိ နေ ပြီး အဆောင် အများစု ကို အသုံး မ ပြု နိုင် တော့ ဘူး လို့ လည်း သူက ပြော ပါရယ် Indigenous Slovenia နိုင်ငံ က တော့ ကလင်ဘို 5 ကီလိုမီတာ 100 ကွာ မှာ ရှိ တဲ့ nuclear စစ်ရုံ ကို ချုပ်တင် ကာကွယ် တဲ့ အနေ နဲ့ ပိတ် ပစ် ခဲ့ တယ် လို့ Slovenia သတင်း ဌာန ဖြစ် တဲ့ SDA က ပြော ပါရယ်
American တဲ့ မနေ့ ဖက် မြန်မာ ဘာသာ အစီအစဉ်တွေ ကို မနေ့ 6 နာရီ က နေ 9 နာရီ အထိ 9.24 kHz 12.13 MHz 9.40 kHz 9.13 MHz 9.51 kHz 9.85 နဲ့ 9.190 kHz 9.95 တို့ က နေ ထုတ်လွှင့် ပေး နေ ပါရဲ့ ရှင်
VOE မြန်မာ ဘာသာ အစီအစဉ် ရဲ့ ဗုဒ္ဓဟူး နေ့ မနေ့ ခင်း မြန်မာ နဲ့ ဒေတာ တွင်း သတင်း တွေ ကို တင်ပြ ပေး နေ ပါတယ် ကျမ တင်ကီ ထိုက် ပါ မြန်မာ နိုင်ငံ မှာ အင်္ဂါနေ့က COVID-19 အတည်ပြု လူနာ 619 ဦး ထပ်တိုးတဲ့ အတွက် စုစုပေါင်း 132,153 ယောက် ရှိပြီ ဖြစ် ပါတယ် ပြီးခဲ့တဲ့ 24 နာရီ အတွင်း COVID-19 ကြောင့် သေဆုံးသူ က 19 ဦး ရှိတာ ကြောင့် အခု အချိန် ထိ သေဆုံးသူ စုစုပေါင်း 2,639 ဦး ရှိ သွား ပါပြီ သေဆုံးသူ 19 ဦး မှာ ယောဂ အခန်း ရှိ သူ 12 ဦး ရှိ တယ် လို့ ကျန်းမာရေး နဲ့ အကစား ဝန်ကြီး ဌာန ကြေညာ ချက် မှာ ဖော်ပြ ပါတယ် ဒီဇင်ဘာလ 29 ရက်နေ့ အတွက် ဓာတ်ခွဲ နမူနာ ပေါင်း 18,098 ခု စစ်ဆေး ခဲ့ တာ ဖြစ် ပြီး ပြီးခဲ့တဲ့ မတ်လ က နေ အခု အထိ ဓာတ်ခွဲ နမူနာ ပေါင်း 1.9 တန်း ကျော် စစ်ဆေး ခဲ့ ပြီး ဖြစ် ပါတယ် အတည်ပြု လူနာ တွေ တဲ့ ပြန် ပြီး တော့ ကျန်းမာလ သူ က 35,229 ဦးရှိပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနှံရေးကိုလာမယ့်ဇန်နဝါရီလတည်းစတင်ဖို့ခန့်မှန်းထားပြီးအစုလိုက်အပြုံလိုက်ကာကွယ်ဆေးထိုးနှံရေးအတွက်နှစ်ရက်ကြာအစမ်းလေ့ကျင့်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကမ္ဘာဒုတိယအဆိုးဆုံးအိန္ဒိယမှာနေ့စဉ်ကူးစက်မှုနှုန်းကတော့အများအပြားကျဆင်းလာတာကိုတွေ့ရပြီးကာကွယ်ဆေးထိုးနှံမှုကြောင့်ဒုတိယတကြော့ကူးစက်မှုဖြစ်မဲ့အရေးကနေကာကွယ်နိုင်ဖို့လဲမျှော်လင့်နေကြပါတယ်။ပန်ချက်အာဆမ်ဂူဂျရတ်နဲ့အန္ဒရာပရာဒက်ရှ်ပြည်နယ်တို့မှာကာကွယ်ဆေးထိုးလုပ်ငန်းတွေအတွက်အစမ်းလေ့ကျင့်ခဲ့ကြတာမှာအအေးကန်းဆိုင်ရာအခြေခံအဆောက်အုံတွေတူလောင်မဲ့နေရာတွေကိုပို့ဆောင်ရေးစနစ်တွေကိုတင်းနယ်လာနေတဲ့အင်္ဂါနေ့ကအာဏာပိုင်တွေစမ်းသပ်ခဲ့ကြပါတယ်။ဒီပြည်နယ်လေးခုကဆေးရုံတွေနဲ့ကျန်းမာရေးစင်တာတွေမှာတော့ကာကွယ်ဆေးထိုးနှံပေးမဲ့အခန်းတွေနဲ့အအေးခံတူလောင်တဲ့နေရာတွေနဲ့ချိတ်ဆက်ပြီးလဲစီစဉ်ထားပါတယ်။ကာကွယ်ဆေးထိုးပေးမဲ့သူတွေအနေနဲ့ဆေးကိုဘယ်လိုထားရမလဲဆိုတာနဲ့ဆေးထိုးနည်းတွေကိုပြတ်တပေးသလိုကာကွယ်ဆေးထိုးနှံရေးအစမ်းလေ့ကျင့်မှုမှာကျန်းမာရေးဝန်ထမ်းတွေတရုတ်ပြပါဝင်ခဲ့ကြပါတယ်။ကာကွယ်ဆေးတစ်ခုကိုအသုံးပြုခွင့်ပေးတာနဲ့အချိန်တိုအတွင်းစီထိုးနှံနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။ AstraZeneca, Pfizer and BioNTech နဲ့အိန္ဒိယပြည်တွင်းတို့ Bharat Biotech တို့ကကာကွယ်ဆေးသုံးမျိုးကိုအရေးပေါ်သုံးခွင့်ပြုချက်အတွက်ဆေးဝါးဆိုင်ရာကြီးကြပ်သူတွေကသုံးသပ်နေကြပါတယ်။ AstraZeneca ကာကွယ်ဆေးကအသုံးပြုခွင့်ရမယ်လို့ခန့်မှန်းတဲ့အကြောင်း Serum Institute of India ရဲ့အမှုဆောင်အရာရှိချုပ်အေဒါပူနာဝါလာကပြောဆိုထားပါတယ်ရှင်။ဘင်္ဂလားပင်လယ်အော်အတွင်းကမြင်းနုကျွန်းဘာဆန်းချာကိုရွန်ဂျာဒုက္ခသည်1,804ဦးအင်္ဂါနေ့ကထပ်မံရောက်ရှိသွားပါပြီ။ကောက်ဆက်ပစာဒုက္ခသည်စခန်းတွေကနေရွန်ဂျာဒုက္ခသည်တွေကိုဘာဆန်းချာကျွန်းကိုဒုတိယအကြိမ်ပို့ဆောင်မှုလည်းဖြစ်ပါတယ်။ပထမဆုံးအကြိမ်ဖြစ်တဲ့ဒီဇင်ဘာလအစောပိုင်းကဒုက္ခသည်1,600ကျော်ပို့ဆောင်ပြီး24ရဲ့အချာမှာအခုဒုတိယအကြိမ်ထပ်မံပို့ဆောင်လာဖြစ်ပါတယ်။ဘာဆန်းချာကိုရွှေ့ပြောင်းသူရိုဟင်ဂျာဒုက္ခသည်ရှာဖီအလန်ကတော့ရင်းကနေခဲ့တဲ့စခန်းမှာကလူတွေများလွန်တာကြောင့်နေရသွားရခက်ခဲလွန်းကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းဖို့နေရာစီစဉ်ပေးတာကြောင့်ပဲရွှေ့ပြောင်းဖို့ဆုံးဖြတ်တာလို့ပြောပြသွားတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအခွင့်အရေးအဖွဲ့တွေကတော့ ရိုဟင်ဂျာတွေကိုဗာဆန်ချကျွန်းကိုပို့ဆောင်မှုအပေါ်ရှုတ်ချထားတာပါ။ရိုဟင်ဂျာဒုက္ခသည်စခန်းမှာနေနေတဲ့ဥကြုံမြင့်က VOE ရဲ့ရိုဟင်ဂျာ Lifeline အစီအစဉ်မှာပြောဆိုထားမှာတော့အခုကျွန်းကိုရွှေ့ပြောင်းတာမှာတဦးတယောက်ကိုမှအတင်းအဓမ္မပြောင်းရွှေ့ခိုင်းတာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဗာဆန်ချကိုပို့တာထက်နေရရင်ကိုပြန်နိုင်ရေးစီစဉ်တာကပိုပြီးတော့ကောင်းမယ်လို့ယူဆကြောင်းပြောသွားပါတယ်။2019ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ဒုက္ခတွေတွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့လက်မခံပါဘူးရှင်။ထိုင်းနိုင်ငံတွင်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုဟာတရားမဝင်ရွှေ့ပြောင်းတွေကြောင့်လို့ထိုင်းဝန်ကြီးချုပ်ပရယူချောင်းအိုချာကအပြစ်ဖို့ခဲ့ပြီးတဲ့နောက်လူမခုကူးမှုခွင်းဆက်တွေမှာအပိကူညီနေကြတဲ့အစိုးရတာဝန်ရှိသူတွေကိုဖော်ထုတ်စစ်ဆေးရေးအထူးကော်မတီတရဖော်စီဖို့ရဲတပ်ဖွဲ့ကိုညွှန်ကြားလိုက်ပါတယ်။အခရီလိုက်စားတဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ပေါင်းပြီးနှစ်ပေါင်းများစွာရပ်တည်နေတဲ့မှောက်ခိုကွန်ရက်တွေရဲ့အခြေအဆက်တွေကိုအခုဆောင်ရွက်ချက်နဲ့ရှင်းလင်းမယ်ဆိုတဲ့အပေါ်အခွင့်အရေးအဖွဲ့တွေကတော့တန်တရာရှိနေကြပြီးအခုလောက်ရက်ကတကယ့်အစ်အမှန်ထက်လုတ်ပြတာကပိုများတယ်လို့လည်းယူဆနေကြပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းနိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါရှင်အခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့သတင်းပတ်စင်ခဏတွေကိုဆက်လက်နားဆင်ချက်ရပါမယ်ရှင်
လက်ရှိဗြိတိန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇဖွဲ့စည်းပုံဆင့်ငယ်ပြောင်းလဲပြီးကူးစက်မြန်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကမြန်မာသမားတော်ကြီးဒေါက်တာတက်ကူကူကိုဆက်သွယ်မေးမြန်းတင်ပြမှာပါကျွန်တော်အောင်မြတ်သူပါအခုနောက်ဆုံးတွေ့ရှိရတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးရဲ့အနေနဲ့အတိုင်းအတာနဲ့ပတ်သက်လို့ဒေါက်တာတက်ကူကအခုလိုစပြောပါတယ
်သူကပေါ့နော်ဟိုအန်ဒီရောပိုကြီးတာတော့တည်ကြတယ်ဘာလို့လဲဆိုတော့ဗိုင်းရပ်စ်ဆိုဒီမှာသူရဲ့ပတ်ဝန်းကျင်မှာပေါ့နော်သူ selection တန်ရေးအတွက်သူကအမြဲတမ်းဗီဇတွေကိုအမြဲတမ်းပြောင်းပြီးတော့ယူရီတက်လို့မရအောင်လို့ပေါ့နော်သူကဟိုပို့ခက်အောင်လို့လုပ်တဲ့သဘောရှိတယ်အဲ့ဒါ virus ဒီ virus မှာမဟုတ်ဘူး virus တိုင်းအဲ့လိုပဲလုပ်ကြပါတယ်အဲ့တော့ဒီကောင်ကဘာဖြစ်သွားလဲဆိုတော့အခုပေါ့နော်လူခန္ဓာကိုယ်ရဲ့မှာပေါ့နော်နာရာရှည်လူတွေဆီကရတယ်လို့ကျွန်တော်တို့ဟိုခန့်မှန်းထားရပါတယ်အဲ့ဒီမှာအကြာကြီးနေတဲ့ virus ကလူကိုယ်ခန္ဓာထဲမှာအကြာကြီးနေသွားတဲ့အခါမှာသူကနေပြီးတော့ဗီဇတွေကိုပြောင်းလဲဖို့ပေါ့နော်သူတို့အချိန်ရသွားတယ်ပေါ့လူတယောက်ရဲ့ခန္ဓာကိုယ်ထဲမှာနေသွားလေအခါမှာအဲ့တော့ကြတော့ဘာဖြစ်လဲဆိုတော့သူကပို့ပြီးအစွမ်းထက်လာတဲ့သဘောရှိတယ်သူက80ရာခိုင်နှုန်းပေါ့နော်ပို့ပြီးတော့ကူးဖို့လို့အရင်တွေ့ထားရတဲ့ဟာတဲ့ကို80ရာခိုင်နှုန်းပို့ကူးပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီဟာကိုတော်တော်စိတ်ပူရပါတယ
်ဟုတ်ကဲ့ဆရာတို့နောက်ဗီတိန်မှာတွေ့ရတဲ့ဗီဇပြောင်းဗိုင်းရပ်စ်နဲ့နောက်ပိုင်းတောင်အာဖရိကတို့အာရှနိုင်ငံတို့မှာတွေ့လာရတဲ့ဗီဇပြောင်းဗိုင်းရပ်စ်နဲ့အတူတူပဲလားဆရာ
ဟိုတူရောဗိုင်းရပ်စ်ကထုံးစံတိုင်းပဲခုနကကျွန်တော်ပြောသလိုပဲ strain တွေအမျိုးမျိုးပြောင်းနေမှာပဲဖြစ်တဲ့အတွက်ဒါကတော့ဓမ္မရာပဲပေါ့နော်တချို့ strain တွေလည်းမတူခြင်းလည်းမတူနိုင်တာဖြစ်နိုင်တယ်လို့အခုလောလောလတ်လတ်ပေါ့နော်အခုဒီ sound တွေမှာဖြစ်သွားတဲ့ဟာကတော့ကျွန်တော်တို့အခုဒီမှာ British ဟိုဒီ virologist တွေနဲ့ epidemiologist တွေကဘာပြောထားလဲဆိုတော့ဒီ virus ကတဲ့ South Africa နဲ့ UK ကိုရောက်လာလို့သူထင်ပါတယ်လို့ပြောထားတယ်ဆိုတော့ပေါ့တူနိုင်ပါတယ်ပေါ့နော်ပြီးတော့နောက်တစ်ခုကတခြားနိုင်ငံတွေမှာအခုနိုင်ငံပေါင်း20ကျော်ဒီနေ့ဆို20ကျော်သွားပြီဒီဒီ strain အသစ်ကြောင်းနေတာပေါ့နော်အဲ့ဒါကဘယ်ထိရောက်လဲဆိုတော့ Australia တို့ Japan တို့ထိုင်းနိုင်ငံတို့ Singapore တို့ထိကိုရောက်သွားတယ်ပြီးဒီ European Union အိန္ဒိယချင်းနိုင်ငံတွေရောအပါအဝင်ပေါ့နော်အဲ့ဒါ live set ကြည့်တော့ဘယ်ကလာလဲဆိုတော့ UK ကလာတဲ့ခီးသွားတွေဆီကနေလာတယ်လို့သူတို့သိရှိရတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကတော့အဲ့ evidence တွေအရဒါဟာပဲလို့ပဲကျွန်တော်တို့ယူဆပါတယ်
ဆက်လို့ဆိုရင်ကျွန်တော်မြန်မာနိုင်ငံမှာရောဒီ virus တွေကဗီဇတွေပဲကြောင်းသွားလိမ့်တယ
်အဲ့ဒါတော့ပေါ့နော်ဟိုကျွန်တော်တို့ပြောရခက်ပါတယ်ခင်ဗျာဗီဇကြောင်းသွားလားမကြောင်းသွားလားဆိုတာဘာဘာမှမူတည်လဲဆိုတော့စတတ်တဲ့ပုံမှာမူတည်ပါတယ်စတတ်ပြီးတော့ပေါ့နော်နိုင်ငံတိုင်းမှာဒါမျိုးတစ်ချိန်လုံးလိုက်ပြီး virus အကောင့်ကိုလိုက်မကြည့်နေပါဘူးကျွန်တော်ကဥပမာအဖြစ်တစ်ခုပြောရရင်ပေါ့နော်ကျွန်တော်တို့ test လုပ်တယ်ဆိုတော့ PCR လုပ်တယ်ဆိုတာဒီ virus COVID-19 virus positive ဆိုတာပဲကျွန်တော်တို့သိရတာပါဘယ် virus အမျိုးအစားမျိုးလဲဆိုတာတိတိကျကျ virology လို့ခေါ်တဲ့ virus အထူးကုတွေကနေပြီးတော့ virus ကို specialist လုပ်ထားတဲ့လူတွေကနေပြီးတော့ပြန်လည်ခွဲခြားစိတ်ဖြာပြီးတော့ဒီဓာတ်ခွဲကနေမှာတိတိကျကျလေ့လာမှသာလျှင် virus ကဒီ covid-19 ငကူစဖြစ်တဲ့ virus မျိုးလား နောက်အသွင်ပြောင်းသွားတဲ့ virus မျိုးလားကိုသိနိုင်ပါတယ်ရိုးရိုးကျွန်တော်တို့ test လုပ်ရုံနဲ့ covid 19ဆိုတာပဲကျွန်တော်တို့သိရမယ်ဟိုဘယ် strain လဲဆိုတာကျွန်တော်တို့မသိနိုင်ပါဘူး
ဆိုတော့ဆရာအခုပြောင်းလဲရတဲ့ဒီ
အဲ့လိုပြောခြင်းအဖြစ်ပေါ့နော်ကျွန်တော်တို့မြန်မာပြည်မှာဟိုပေါ့နော်ဟိုဘာဖြစ်နေဘယ် strain လဲဆိုတာကိုကျွန်တော်တို့ကပြောလို့မရပါဘူး
ဒေါက်တာတက္ကူကိုယ်တိုင်ကာကွယ်ဆေးထိုးရတယ်ဆိုတော့ဆရာရဲ့အတွေ့အကြုံနဲ့ဗြိတိန်နိုင်ငံမှာကာကွယ်ဆေးထိုးပေးနေတဲ့အခြေအနေဘယ်လိုရှိလဲဆိုတော့ပြောပြပေးလို့ရမလား
အခုကျွန်တော်အခုလောလောဆယ်ကတော့ကျွန်တော်တော့ဘာမှမဖြစ်ဘူးကိုယ်တိုင်ဆိုတော့နည်းနည်းလေးတော့လက်မောင်းလေးအောင့်တောင့်လေးတော့ဖြစ်လာတယ်ပေါ့နော်အခုကျွန်တော်ကဟိုအားထိုးခဲ့တာဒီဒီ UK ဆန်တော်ကြီးမနေ့ပိုင်းကထိုးခဲ့တာဆိုတော့အခုညနေ UK ဆန်တော်ကြီးအခုညနေညဖြစ်နေပြီအခုလက်ရှိကျွန်တော်ပေါ့ touch wood ဘာမှမဖြစ်သေးပါဘူးဒါပေမဲ့ဟိုလက်မောင်းလေးနည်းနည်းအောင့်တောင့်လေးရှိတယ်ဒါကြောင့်ကျွန်တော်တို့ကြိုတင်ပြီးတော့ကိုယ့်ကိုကာကွယ်မယ်။နင်းညာပါရာစီတမောလေးနှလုံးတောက်အိမ်မယ်။ဘာလို့လဲဆိုတော့တော်တော်များများပြောတယ်ခေါင်းကိုက်တယ်အဖျားတက်တယ်လို့ပြောတော့ကျွန်တော်အဲ့ဒါတော့နည်းနည်းကျွန်တော်ကာကွယ်လိုက်မယ်ပေါ့နော်။ပါရာစီတမောနှလုံးတော့တောက်အိမ်တာကိစ္စမရှိပါဘူး။ဟိုလူတွေလည်းဘာမှအန္တရာယ်မရှိဘူး။ဒါပေမဲ့သူတို့ပြောတာကတော့အဓိကအရန် sensitive ဖြစ်တဲ့လူတွေရှိရပေါ့နော်။ allergy တွေဖြစ်ပြီးတော့အရန်ဟိုဆိုးဝါးလွန်အားကြီးတို့တချို့ဆို intensive care တွေပဲရောက်ပြည့်တဲ့လူတွေဆိုတော့တတိထားရမယ်လို့ပြောပါတယ်။ထို့ရက်ပြီးတော့လည်းကျွန်တော်တို့ဘာလုပ်လဲဆိုတော့သူကကျွန်တော်တို့အိမ်ုံပေးမပြောင်းကျွန်တော်တို့ observation 15 minute လို့ထားပါတယ်အဲ15 minute ထားပြီးတော့မှဒီထက်ကကျွန်တော်တို့ဒီထက်ကတိပြီးတော့မှစိတ်ချပြီးဆိုမှအိမ်ပြန်လွတ်ပါတယ်ကျွန်တော်တို့ကားမောင်းပြန်လို့ရပဲကိုကားကိုမောင်းပြီ
းလက်ရှိဗြိတိန်နိုင်ငံရဲ့နေရာတချို့မှာ virus ပိုးကဗီဇပြောင်းပြီးကူးစက်နေတဲ့နှုန်းကလည်းအရန်ဆိုးလာနေတဲ့အတွက်ရောဂါထိန်းချုပ်ရေးဗြိတိန်ဆိုးရွားကတင်းတင်းကြပ်ကြပ်ကန်တွယ်နေကြောင်းလည်းဒေါက်တာတက္ကူက VOE ကိုပြောပါတယ်
ပေါက်ပွဲတွေဒီနှစ်မကုန်ခင်ကျင်းပပေးဖို့ရခိုင်ပါတီအဖွဲ့အစည်းတွေကတောင်းဆိုနေပေမဲ့ဒီနှစ်အတွင်းမှာကျင်းပနိုင်ခြင်းအလားအလာကတော့မျှော်လင့်ချက်နှဲနေပါတယ်။ဒါကြောင့်ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရာပြည်နယ်လွှတ်တော်တွေခေါ်ယူချိန်နဲ့အစိုးရဖွဲ့စည်းမှုတွေမှာရခိုင်ပြည်သူတွေရဲ့ဆန္ဒထင်ရှားမှုမရှိမှာကိုစိုးရိမ်ပါတယ်လို့ရခိုင်နိုင်ငံရေးသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကျမစုမောကစူးစီးတင်ပြထားတာနားဆင်ပါရှင်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့2020ပြည်နှစ်ရွေးကောက်ပွဲကြီးမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဘက်ကရခိုင်ပြည်နယ်အတွင်းမြို့နယ်၉မြို့နယ်အပါအဝင်မဲဆန္ဒနယ်တော်တော်များများမှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူတိုင်းနယ်ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကရောမြမတက်မတော်ဘက်ကပါဒီနေ့မကုန်ခင်ဒီဇင်ဘာလအတွင်းမှာပဲရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်ကျင်းပဖို့တိုက်တွန်းထားကြပါတယ်။ဒါပေမဲ့လည်းမကြခင်ရပိုင်းမှာပဲနှစ်ဟောင်းကုန်လို့နှစ်သစ်ကူးတော့မယ့်အချိန်မကြခင်လပိုင်းတွေမှာလွတ်တော်အသည့်အစိုးရအသည့်တက်တန်းထပ်တိုးတော့မယ့်အချိန်ရခိုင်ပြည်နယ်အတွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းအလားအလာကအတော်လေးနှဲသွားပြီလို့ရခိုင်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ AMP ကပြောဆိုလိုက်ပါတယ်။အစိုးရအဖွဲ့ကရောတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတိုက်တွန်းမှုတွေရှိပေမဲ့တာဝန်အရှိဆုံးဖြစ်တဲ့ UEC ဘက်ကလက်တွေ့ကျတဲ့ဆောင်ရွက်ချက်တွေမလုပ်သေးဘူးလို့ရခိုင်မျိုးသားပါတီ AMP ရဲ့ပြောခွင့်ရဒေါ်အင်းနုစင်ကပြောပါတယ်
။ရွေးကောက်ပွဲမဖြစ်သေးဘူးဆိုတာသိသာနေတယ်လေ။အဲ့ဒီကဒီအချင်းကိုမတင်ရသေးဘူးဆိုတော့ရေကောက်ွဲဖြတ်ဖြစ်ဖို့ဟိုအချိန်မရှိဘူးလို့ပဲကျမတို့သုံးသပ်ရမှာဖြစ်ပါတယ်။တကယ်တမ်းတိုက်ပွဲကြီးအတိုင်းသာလုပ်မယ်ဆိုရင်လည်းကျမတို့ကအချိန်ကာလအကျန့်တစ်ခုကစီရော်ဖို့လိုတယ်လေ။ဒီဘက်တော့ဖြည်းဖြည်းအစ်စ်မှာအတူတကွပါဝင်လာနိုင်ဖို့အတွက်ကဒီဘက်တော့ခေါ်ယူရမယ်ကာလမတိုင်းဘူး။အနိုင်ရအမှတ်စည်းတွေဟာကျင်းပပြီးတော့ဖြစ်ရမြေကောက်ပွဲတွေပြန်ရင်ကျင်းပပြီးဖို့ရေလီအင်းအင်းနဲ့မြန်မာတမတော်နဲ့သဘောထားကြီးများဖြစ်တဲ့ထုတ်တဲ့နောက်ပိုင်းကမရာကြီးရဲ့တိုက်တွန်းချက်ဒါမျိုးချုပ်ကြည့်လိုက်ရင်ကျမတို့ကမြေကောက်ပွဲကျင်းပမယ်လို့ကြိုတင်ရခြင်းရောအခုလာဖို့အစိုးရအဖြစ်စစ်တော်အဖြစ်အကြီးကြီးကိုပြီးနိုင်တယ်လို့ကျမတို့ယူဆခဲ့တာပေါ့အခုကျတော့တစားနဲ့ဒီဇင်ဘာကုန်တော့မယ်ဆိုတော့ဇန်နဝါရီလတန်းမှာအကျဉ်းများလို့ဒါမြတ်တော်ကျူးစီတဲ့ဆက်ပြည့်ကျူတီမျိုးခိုက်ကြစာတွေထောက်ရမယ်ဆိုတော့ဥပဒေနဲ့ပေါ်စီရောပါအောင်မလားအဲ့တော့ပထမတော့အလုံးစုံကြီးနောက်တော့တိုးပြအကန့်တက်ဒီနံပါတ်လောက်ဝဲကျော်အောင်ရှိကျမတို့အခုအလုံးစုံကြီးခဲ့ပါတယ်ဒီကြီးဒီမှာအနာဂုံပြန်တန်းတာကြီးရှိပါတယ်ဒါကြောင့်လုံးမယ်ဆိုရင်လုံးလို့ရတဲ့အနေထားဟာအများကြီးရှိပါတယ်ဒီကမှပြောချင်ပါတယ်
Dilomio, your kind being a dream announcer, Dre, you got where in Majimba Nangaye, so ya de Ludo, the Sese, Pirazulo Dom, Yuda, Pidulo Dori, the Macabe, Pines, Ludo Male, Mesanane, Nemi, Eli, Pidulo Dog, Gozle, Gozapimu, Ane, Tomacule, Pine Ludo Bagasso in Nibare, your kind being a Pine Ludo, Dutia, Ugata, Umia Tanga, Pidure, Drag Gozapimune, so ya go Ludoga, Tanga, Mubaima, Dolly, Ane, Tomacini, Shinibare, Lu, do so in Jabio Biavare.
ตัวก็อกูจ้ะรอคุณน่ะบอกว่าอันนี้กุมยนต์นี่นับยามาว่าอันนี้ขนาดนี้เสียก็ว่าตะเนียตะงอกก็ไม่ขนาดนี้ตะเนียว่าดียนต์นี่ดีนี่ดีก็อยู่กับผมเต็มบ้านเนี่ยแค่แต่จะเอาดีนี่เนี่ยนี่มากูจะได้สักตัวที่วันยาละชิ้นชิ้นจะขาดจ้ะรอไอ้นี่เนี่ยที่ได้ฟังเยอะๆเลยจำมาเยอะนับยามาเป็นยาเยอะสักทีก็ว่าดีดีดูเลยแค่เพื่อนก็ดีฟังตัวมันก็มา
ยังพอได้ยังสาวตัวตัวว่าอันนี้ว่าอะไรตัวตัวว่าเฮ้ยคือชีวาอะไรยังใครบินได้ด้วยมั้ยยังกับเวมจิมบานังเย่เรเมสันนั่นมีดีกันหรอเปล่าตัวปนจงยัติเราพูดีเรามองเราเจ้าตัวมีมีมีบุญมีอุสาเรมีเนวังกุมีเนเน่เจ้าผิวมีเนก้ายังกับเจ้าอุสุเอ็มมีเนก้ายังกับเจ้าอุสุเรเน่สิ่งที่มีเน่ต่างกุมีเนก้าเจ้าอุสุเรปาวิมาเรชินจะมาสมมติ
မြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားတို့တမားတွေကြားကိုဗစ်ကပ်ရောဂါကူးစက်မှုတစ်တည်းတွေ့ရှိနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့တမားတချို့ဆွန့်ပစ်ခံရတဲ့အဖြစ်နဲ့ကြုံရတဲ့အကြောင်းတင်ပြပါမယ်ကျွန်မမအေးမှာပါထိုင်းနိုင်ငံအလဲပိုင်းစမောစခွန်ခရိုင်မဟာချိုင်မြို့ကပဇွန်ဈေးမှာလုလုကိုင်နေကြတဲ့မြန်မာလူတမားတွေကြားမှာကိုဗစ်ရောဂါပိုးတဲ့ကူးစက်နေတာတွေ့ရှိခဲ့က
ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ထိုင်းနိုင်ငံအခြေစိုက်အေးစီလုံသမားကူညီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်။
ဆက်ကြည့်ရပေါ့ဆက်ကြည့်ရညဘောနော်ဆက်ကြည့်ရညတနာကြီးပေါ့ညဝိုင်းတနာကြီးတို့ကျွန်တော်တို့ဒီမဆက်ကိုရတော့ရောက်ပြီပေါ့နော်နာကြီးရဆိုတော့ဆက်ကြည့်ရညတနာကြီးမှာကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေပေါ့မြန်မာနိုင်ငံသားမြန်မာလူ့သမားတွေပေါ့ထောက်ထားမယ်ဘင်္ဂါးတစ်စီးနဲ့ခေါ်တာလေခေါ်လာပြီကျွန်တော်တို့ဒီထိုင်းနိုင်ငံဒီချွန်ဘူရီခရိုင်ပေါ့ချွန်ဘူရီခရိုင်မှာကျွန်တ
mulai tida kan ye tepe aji ke ka pyo su ke ba de covid ka yoga ku set mu ri chou ne ya jain ma naingan ja da lo tama ri ko lai lan sha pwe phan si ma ma hou chao thain ye tepe aji ke ka gadi tu pyo su ke bi naw pai ma ro naw the myama naingan da tacho lan be ma swin pye khan ga ya da ba naingan ja da lo tama ri ko lai lan sha pwe phan si ma ma hou da chao so yin chao lan bi tain chao na ri ma lo pwe ne tat san ya ne mi ma jama yi lan nyun jan ne a ni ni thain ja pwe ko le ye chou su wa jan ro swat ka tai twon pyo su twa ba de
รัฐบาลเนี่ยจริงใจหน่วยงานความมั่นคงตำรวจไทยสุยานี่เนี่ยอคุกาลมาเตียหน่วยงอชินี่เนี่ยနိုင်ငံသားအလုပ်သမားတွေကိုလုံခြုံမှုရှိအောင်စောင့်ရှောက်သွားပါမယ်အလုပ်သမားတွေအနေနဲ့ထွက်ပြေးတိမ်းရှောင်တာတွေမလုပ်ဘဲရောက်တဲ့နေရာမှာပဲမိမြဲတိုင်းနေကြပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအလုပ်သမားကြီးလှုပ်ရှားသူကိုရဲမင်းကလည်းကဲယောဂါကာလမှာမြန်မာအလုပ်သမားတွေစိုးရိမ်တကြီးနဲ့တိမ်းရှောင်တ
မားတွေကိုဆုတ်ပြတဲ့အလို့ရှင်တွေဆိုရင်ဒီခိုင်းဥပဒေအရေးယူမယ်လို့ခိုင်းရအနာပိုင်းပြောထားပြီးသားအဲ့တော့လူမားအင်းနဲ့ကြိုင်လန့်ပြီးထွက်ပြရတယ်မလုံးနဲ့အဲ့လိုဆုတ်ပြခံရတော့မယ်ဟိုကပြင်ရင်လည်းအဲ့လို့ရှင်ကိုမိစ္ဆာမှာသွားတိုင်ဒီချိန်မှာဒီကမကြောက်ဖို့ပဲထောက်ထားမဲ့တွေကိုလုံးဝဖမ်းဆီးလို့မရဘူးကိုဗစ်ကာလမှာဒါဆိုတော့ကြောက်အားလန့်ပြေးပြီးတော့ကိုဗစ်ပိုးတွေပို့ပြီးတော့ပြန့်နှံ့ကုန်မှာဆို
ကိုဗစ်ကာယောဂါကြောင့်တိတ်ဆုံးသူ60နဲ့အတီးပြုလူနာ6000ကျော်ရှိတဲ့ထိုင်းနိုင်ငံမှာမကြာသေးခင်သတင်းပတ်တွေကစလို့ယောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိတဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြန်လာသူတွေလည်းပါဝင်ခဲ့တာပါမြန်မာနိုင်ငံမှာတော့ကိုဗစ်ယောဂါပိုးတွေ့ရှိသူ3000ကျော်ရှိပြီးတိတ်ဆုံးသူက2600ကျော်ရှိနေတာကြောင့်အင်းနီနာချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာအဝင်ထွက်တွေကိုတင်းကျပ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုမှာအစ္စရေးလုပ်ငန်းကြီးတစ်ခုကအားပေးအားမြောက်လှုပ်ကြောင်းမြန်မာအရေးလှုပ်ရှားသူတွေကဆွဆွဲလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Times of Israel မှာ Simona Winegless ရေးသားထားတဲ့ဆောင်မကိုကောက်နှုတ်တင်ပြမှာပါ2019ခုနှစ်မြမပုတ်ကုံတွေကိုမပိတ်ဆို့ခင်မွတ်စလင်ဆန့်ကျင်ရေးဝါဒဖြန့်ချီဖို့အတွက်မြမစစ်တပ်ကဆက်သွယ်ရေးကုမ္ပဏီတစ်ခုထူထောင်ရာမှာ Israel Chesai Jodu ဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ Gilead Satellite Networks ကကူညီခဲ့တဲ့ဆိုပြီးအစာချီဖော်ပြထားပါတယ်။မြမလူခွင့်ရေးဖွဲ့ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအရစစ်တပ်တစ်စိတ်တစ်ပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့ဆက်နွယ်တဲ့ကမ္ဘာအဆင့်ကုမ္ပဏီတွေကိုဆွဆွဲဖော်ပြထားရမှာ Israel ခြေဆိုင် Gilead ကုမ္ပဏီပါဝင်ခဲ့ပြီးIsrael ဗဟိုတရားရုံးက Gilead ကို2019စက်တင်ဘာအစောပိုင်းကတည်းကမြန်မာပြည်ကိုနောက်ထပ်စစ်ပစ္စည်းပို့ကုန်အားလုံးတင်ပို့တာတွေမလုပ်ဖို့တားမြစ်မိတ်ချထားခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အဖွဲ့ဝင်ဟောင်းတဦးက Times of Israel ကိုပြောကြားရမှာတော့ဆွဆွဲချက်တွေအရ Gilead ကဒီလိုထောက်ပံ့ခဲ့တယ်ဆိုရင်ဥပဒေအရကန့်သက်ထားတာမျိုးအဲ့ဒီအချိန်ကမရှိသေးပေမဲ့ဥပဒေအရတာဝန်မကင်းဘူးလို့ဆိုကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ Gilead ကုမ္ပဏီကတော့ဒီကိစ္စနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုတုံ့ပြန်ခဲ့ခြင်းမရှိပါဘူး။နိုင်ငံတကာကုမ္ပဏီတွေကနည်းပညာနဲ့ဝန်ဆောင်မှုတွေကို Mitel နဲ့ VLTel ကုမ္ပဏီတွေကိုထောက်ပံ့ပေးနေတာဟာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတိုက်ရိုက်သို့မဟုတ်တွဲဝိုက်ပြီးအားပေးအမြောက်လောက်ရာရောက်တဲ့ဆိုကြောင်း Justice for မြန်မာရဲ့အစီရင်ခံစာကိုကိုးကားပြီးစောင်းပါးမှာဖော်ပြထားပါတယ်။2016ခုနှစ်ဇွန်လမှာ Gilead ဟာမြန်မာစစ်တပ်ရဲ့ကုမ္ပဏီဖြစ်တဲ့ SkyNet နဲ့စီးပွားရေးမိဖက်ဖြစ်အလုပ်လုပ်ကင်ခဲ့ပြီး2018ခုနှစ်မှာ VNN စစ်တပ်ပိုင်းနဲ့ VLTel နဲ့အတူလုပ်ကင်ခဲ့တာဖြစ်ပါတယ်။ Mitel ရဲ့49ရာခိုင်နှုန်းကို VLTel ကပိုင်ဆိုင်ပြီး28ရာခိုင်နှုန်းကိုတော့မြမစီးပွားရေးဥပိုင်ရဲ့လက်ခွဲ Star High Public ကုမ္ပဏီကပိုင်ဆိုင်ထားတယ်လို့ဆိုပါရယ် Justice for မြန်မာရဲ့ပြောရေးဆိုခွင့်ရှိသူတဦးက The Times of Israel ကိုပြောကြားရမှာတော့မြမစစ်တပ်ကဦးစီးတဲ့စိတ်သက်စစ်စင်ရေးနဲ့လူမှုဆက်သွယ်ရေးအောက်မှာရှိတဲ့မြဝတီရုပ်မြင်သံကြားလိုင်းကတဆင့်မြဝတီရုပ်သံလိုင်းကတဆင့် SkyNet ရုပ်သံဟာ Rohingya လူနည်းစုတွေအပေါ်အမုန်းတရားတွေကိုလှုံ့ဆော်ခဲ့တယ်လို့ဆိုပါရယ်Gilead ကုမ္ပဏီဟာမြန်မာစစ်တပ်ကိုဂျိုဒူးဆက်သွယ်ရေးပစ္စည်းတွေတိုက်ရိုက်ထောက်ပံ့ခဲ့ပြီးအဲ့ဒီထဲမှာနီးပြူဟာဂျိုဒူးဆက်သွယ်ရေးတွဲဘက်ပစ္စည်းတွေနဲ့ရင်းတွေမှာတက်ဆင်ရတဲ့ဂျိုဒူးဆက်သွယ်ရေးအင်တာနာတိုင်တွေလည်းပါဝင်တယ်လို့ဆိုပါတယ
်။မင်္ဂလာပါကျမနောင်လပိုင်ပါရှင်။ဒီစမသေးတဲ့ချင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။ထွေးတည်တည်ဆိုထားတဲ့လွမ်းသူအိမ်မက်တချင်ကိုနားဆင်ရမှာပါ။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA American Time ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နဲ့ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မကြခင်ရက်ပိုင်းမှာ2020ပြည့်နှစ်ကုန်ဆုံးပြီးတော့2021နှစ်သစ်ထဲကိုဝင်ရောက်တော့မှာဖြစ်ပါတယ်။ကုန်လွန်ကာလ2020ပြည့်နှစ်အတွင်းတိုင်းပြည်ရဲ့အခြေအနေအရေးရပ်ပေါ်အကျဉ်းသုံးသပ်ချက်နဲ့2021နှစ်သစ်မှာဖြစ်ထွန်းလာနိုင်ခြေတွေကိုဒီဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ Moving Forward Together အဖွဲ့တည်ထောင်သူနဲ့ဒါရိုက်တာဒေါ်ကြည်ကြည်စိန်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးအဖြစ်လုပ်ကိုင်နေသူဒေါ်ကြည်ပြချစ်စောတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ ဒေါ်ကြည်ကြည်စိမ့်နဲ့ဒေါ်ကြည်ပြချစ်စော VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပ
ါကျွန်တော်ပထမဦးဆုံးမေးခွန်းကကျွန်တော်မကြည်စိမ့်နဲ့ကျွန်တော်စလိုက်ပါမယ်ဟလာကျွန်တော်တို့2020ကိုနည်းနည်းလေးသုံးသပ်ပြီးတော့2021ကိုမျှော်ကြည့်တာပေါ့လေနော်ဆိုတော့2020မှာကိုအနေနဲ့ပေါ့နော်ကိုကိုယ်တိုင်အနေနဲ့တိုင်းပြည်ရဲ့အခြေအနေရရကိုကြည့်ပြီးတော့2020အတွင်းမှာကိုမျော်လင့်လောက်ခီးပောက်ခဲ့ပါလားမကြည်ကြည်စင်
အာဟုတ်ကဲ့ရှင်2020မှာတော့ဒါကျမတို့အနေနဲ့ဒါမျော်လင့်သလောက်တော့ဒါခီးမတင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပဲထည့်ပြီးတော့ဖြေရမယ်ထင်ပါတယ်အဲဆိုတော့ငကိုကလေးကလည်းဒါကိုယ့်ရဲ့မျော်လင့်ချက်ပေါ့နော်မျော်လင့်ချက်ကလည်း over expectation မဖြစ်နေဘူးတော့လိုတာပေါ့ဒါပေမဲ့2020ဒီဘက်ပြီးခဲ့တဲ့9နှစ်တာမှာတိတိတတ်တာယိုယွင်းသွားတာကတော့ဒီအရက်ဘက်စစ်ဘက်ဆက်ဆံရေးတွေတိုင်းရင်းသားနဲ့အစိုးရကြားယုံကြည်မှုတွေနည်းပါလာတာတွေငြိမ်းချမ်းရေးအရှိမရောက်တာတွေနောက်ဒီငယ်ဆက်လုံခြုံရေးကိစ္စတွေနဲ့ဒီအိမ်ကြီးချင်းဆက်ဆံရေးတွေကနည်းနည်းလေးပိုပြီးတော့ဟိုတစ်ဖက်ဆောင်းလေးပိုဖြစ်လာတယ်ပေါ့နော
်
ဒါတွေကိုဒီ COVID တခုတည်းပေါ်မှာတော့အပြစ်ပေါ့ချလို့မရအောင်လို့ထင်တယ်ပေါ့ဆိုတော့ကျွန်မအနေနဲ့ကတော့ကျမရေးဝန်ထမ်းတွေရဲ့ဒီကိုကျိုးစုအနေနာခံမှုတွေကိုလည်းဒါအများကြီးပဲဒါကျေးဇူးတင်ပါတယ်။တာမန်ပြည်သူတယောက်အနေနဲ့လည်းဒီကျမရေးဝန်ကြီးဝန်ထမ်းတွေရဲ့ဒီဆောင်ရွက်ချက်တွေပေါ်မှာအများကြီးပဲကျမတို့တွေမိခိုးအားထားရတယ်ပေါ့နော်။ဆိုတော့ဒါလေးတွေကတော့ဒီ2020မှာဖြစ်ခဲ့တဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးကျမအနေနဲ့ဒါကနုံသုံးသပ်တာဖြစ်ပါ
ဟုတ်ကဲ့ခင်ဗျ။မကြည်ပြချစ်စောအနေနဲ့ရော2020မှာညော်လင့်တလောက်ခီးပေါက်ခဲ့ပါလား
2020ကတော့ကျမတို့ဟိုမှန်းထားတလောက်တော့မဖြစ်ဘူးပေါ့နော်အဓိကကတော့9နှစ်တာကာလအတွင်းမှာကအစိုးရရဲ့အဲလှုပ်ဆောင်ချက်ကိုဟိုပြည်သူတွေကအမရဖြစ်တဲ့ဟာကအများကြီးရှိပါတယ်အဲငင်းချင်းရေးဖြစ်စဉ်နေစီးပွားရေးအခြေအနေတွေအဲဘောပေါ့နော်အဲ့ဒါတွေကိုအဓိကအမရဖြစ်တဲ့ဟာပေါ်မူတည်ပြီးတော့ဟိုကျမတို့မှန်းတလောက်အမဖြစ်ဘူးနောက်တစ်ခုကကျတော့ covid ဖြစ်တာပေါ့နော် covid ဖြစ်တဲ့အခါမှာအာကျွန်မရေးဝင်ကြီးဌာနရဲ့အခြေအနေနဲ့နောက်တစ်ခုကအာဒီအထွေအုပ်ချုပ်ရေးအေကန္တာရဲ့အခြေအနေဒီမှာအာအတိကတော့ဒီ institution တွေကျမတို့ရဲ့ institution တွေအားနေချက်တွေပေါ့ကျမရေးဝင်ကြီးဌာနရောအော်ဒီထရေးအုပ်ရောနှစ်ခုဆုံးအစိုးရဝင်ကြီးဌာနတွေအကုန်လုံးရဲ့အားနေချက်တွေပါ institution ရဲ့အားနေချက်တွေမှာအာဒီ covid လိုမျိုးကိစ္စတွေဖြစ်လာတဲ့အခါမှာအာဒီညွှန်ကြားချက်တွေအမျိုးမျိုးထွက်သွားတဲ့ဟာတွေပေါ်မူတည်ပြီးတော့ဗောနော်ပြည်သူတွေကအမျိုးမျိုးဖြစ်တဲ့ဟာကအာတကယ့်ကိုဟို2020ရဲ့crisis အခြေအနေတွေလို့ပြောလို့ရမယ
်
အဲ့ဒါကတကယ်ဟိုအားမရခဲ့ဘူးပေါ့အ
ဲ
အခုဒီ do second wave လောက်မှာနည်းနည်းတည်ငြိမ်တော့ first wave တုန်းကဆိုလို့ရှိရင်တော်တော်လေးဟိုတပေါင်းကနေနိုင်ခဲ့တာပေါ့နော်အဲ့ဒါမျိုးတွေရှိခဲ့တယ်အဲအဲ့တော့ဒီ2020အတွက်ကတော့ကျမတို့က covid ကိုတော့အဆိုးဆုံးရင်ဆိုင်ရတဲ့အခြေအနေဖြစ်ပါတယ
်အဲ
ဒီရှေ့ကတော့ဒီဟိုခုနငင်းချမ်းရေးတို့စီးပွားရေးတို့ကအာဒီအားနေတဲ့ဟာတွေကနေပြီးတော့ဒီ2020မှာကိုဗစ်လည်းဖြစ်တယ်ရွေးကောက်ပွဲလည်းရှိလာတယ်အခြေအနေပေါ့နော်အခြေအနေပေါင်းစုံမှာကတော့ကိုဗစ်ကတော့ဟိုအားမရဆုံးအခြေအနေတွေကတခုဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့မတိပြပြောတဲ့အထက်မှာတော့ကျွန်တော်နောက်သွားမယ့်မေးခွန်းရဲ့အဖြေဒီပိုင်းတစားတော့ပါသွားတယ်ပေါ့လေဒါပေမဲ့မကြည့်စိ2020ကမျှော်လင့်သလောက်ခီးမပေါခဲ့ဘူးဆိုတဲ့အထက်မှာအဲ့ဒီအထက်မှာအခြေအနေရဲ့ကဏ္ဍတိုင်းပြည်ရဲ့အခြေအနေကဏ္ဍနဲ့ပတ်သက်ပြီးတော့အခြေအနေဆုံးဖြစ်ခဲ့တဲ့ကဏ္ဍအခြေအနေရောရှိပါသလားနောက်တစ်ခုကကြတော့စိတ်ပြက်လက်ပြက်အဖြစ်ရဆုံးအခြေအနေကဏ္ဍဆိုတာရောရှိပါသလား
ဟုတ်ကဲ့ပါရှင်အဆိုရရအကောင့်ကိုအရင်ပြောရမယ်ဆိုလို့ရှိရင်တော့ online platform တွေတော်တော်အလုပ်တွင်လာတာတွေ့ရပါတယ်အဆိုရအနေနဲ့ပဲဖြစ်ဖြစ်ဒီဝေးလံတဲ့တိုင်းရင်းသား data ကသူတွေနဲ့ပဲဖြစ်ဖြစ်အရင်ကဆိုကျမတို့တွေကလူချင်းတွေ့ခွင့်ရဖို့ပဲလုပ်ခဲ့ရတာပေါ့နော်ဒီလူချင်းမတွေ့နိုင်ဒိတ်မရတဲ့အချိန်လေးနေပြည်တော်နဲ့ရန်ကုန်ကျမတို့ဒီမနဲ့သွားလိုက်နေလေပြန်လာလိုက်ခဏခဏလုပ်ခဲ့ရတဲ့ရက်တွေအများကြီးပေါ့လေအခုကတော့ဒါ covid ရဲ့ဒီအစိုးရအမျက်ပဲပြောရမယ် zoom meeting နေနဲ့ online နဲ့ဒီအစိုးရ ဟိုဝန်ထမ်းတွေလည်းတော်တော်အသားကျလာပြီလို့မြင်ပါတယ်အစိုးရနဲ့တကွဒီဝေးလံတဲ့ဒေသကလူတွေတိုင်းသားခေါင်းဆောင်တွေအနေနဲ့လည်းဒါ Zoom meeting နဲ့ဒါမစိမ့်တော့ဘူးမကြောက်ကြတော့ဘူးပေါ့နော်အရင်ကဆိုကျမတို့က generation gap တွေလည်းရှိတဲ့အခါကျတော့ဒီလူကြီးတွေက online platform ကိုတော့မှတော်တော်လေးကိုသူတို့ဟိုတွန့်ဆုတ်ကြတယ်ပေါ့အခုကတော့ရွေးစရာမရှိဒါဟိုအစိုးရရဲ့အကောင့်လို့ကျမအနေနဲ့မြင်တယ်ဆက်လက်ပြောထောင်တဲ့အလေးချင်းတစ်ခုလို့လည်းမြင်တယ်ပေါ့နော်ဆိုတော့အမပြောရတဲ့နေရာမှာပါတဲ့တစ်ခုကတော့ဒီပြည်ထောင်စုအောက်ကနေပေါ့နော်ထွေအုပ်ကိုပေါ့ဒီပြည်ထောင်စုဆိုရဖွဲ့ရုံဝန်ကြီးဌာနအောက်ကိုရွှေ့ထုတ်လိုက်တယ်ဒါဖြစ်တဲ့ကိစ္စတစ်ခုလို့ကျမအနေနဲ့ဒါရေပုံရအဖြစ်မြင်တယ်ပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်တဲ့ဒီစိန်ခေါ်မှုကတော့ပါလဲဆိုတော့အရင်တုန်းကဝန်ကြီးဌာနအနာတခုလည်းအောက်မှာရှိခဲ့တဲ့ဒီရဲနဲ့ထွေအုံနဲ့ဒီအခုဒီမတူညီတော့တဲ့ဒီအရက်သက်စစ်ဘက်အုပ်ချုပ်ရေးအောက်ကိုရောက်သွားတဲ့အခါကျတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကနည်းနည်းလေးအားနည်းတယ်ဒါကိုဘယ်သူကကမကထလုပ်ပြီးတော့ပို့ပြီးတော့ဟိုပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်လုပ်ပေးမလဲဆိုတဲ့ stage တခုမှာကျမတို့ရောက်နေရပေါ့နော်ဒါလေးကိုပို့ပြီးအသက်သွင်းရမယ်အနေထားတခုလို့ကျမအနေနဲ့မြင်တယ
်
ဒီဘုံကအဖြစ်ပြောရရင်တော့အဲ့ဒီဆောင်ရွက်ချက်ကလေးကိုလည်းကျမအနေနဲ့ဒါဖြစ်တဲ့လို့ထောက်ခံပါတယ်ပေါ့လေနောက်တစ်ခုကကျတော့ democracy စနစ်ဒီတဲ့သဘောတဘာဝအလျောက်ဒီလက်ပေးလက်ယူမှုတွေလျော့လာတယ်ဒါအစိုးရယုံနေမှာချိုချိုတတနဲ့ဒါပြောဆိုဆက်ဆံရေးတွေကောင်းလာတယ်ဒါလေးတွေကလည်းဒီမိုကရေစီစနစ်ရဲ့ဒီပေါ်ဆောင်မှုတစ်ခုဖြစ်တယ်လူတွေထုတ်ဖော်ပြောဆိုတာတွေရှိလာတယ်ပေါ့နော်တပြိုင်တည်းမှာလည်းအပြန်လည်းတရားစွပ်စွဲမှုတွေညားလာတာတွေကိုလည်းဒါကျွန်မအနေနဲ့ဒါတွေ့ရပါတယ်ပေါ့ဒါလေးတွေကတော့ဟိုကောင်းတဲ့ဟိုအချက်လို့ကျွန်မအနေနဲ့ဒါရေပုံရသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျမကြည့်ပါမကြည့်ပါခုနပြောတဲ့ထဲမှာတော့ COVID ကိုတော့ဒါ2020မှာကျွန်တော်တို့အပြင်းထန်ရင်ဆိုင်ရတဲ့အခြေအနေလို့သုံးသပ်သွားတယ်ဆိုတော့ဘယ်အခြေအနေကဏ္ဍနဲ့ပတ်သက်ပြီးတော့ကျေနပ်မှုရခဲ့တာမျိုးရှိပါလဲ
။ကျွန်မအနေနဲ့ကကျေနပ်တာကတော့ဒီရွေးကောက်ပွဲအခြေအနေပဲ။ COVID နဲ့ရွေးကောက်ပွဲနဲ့ကျွန်မတို့ကတပြိုင်တည်းကျင်းပရတဲ့အခြေအနေဖြစ်သွားတယ်။ကျင်းပရတဲ့အခြေအနေဖြစ်တဲ့အခါကျတော့ကျမတို့ထင်တာကဒီရွေးကောက်ပွဲရွှေတွေကိစ္စတွေလိုမျိုးလေးအတန်မျိုးစုံရှိတာပေါ့နော်အဲ့ဒါမျိုးတွေရှိလာတယ်ဒါပေမဲ့တကယ်တကယ်ရွေးကောက်ပွဲလုပ်တဲ့အခါမှာပြည်သူတွေရဲ့လိုက်နာမှုပေါ့ပြည်သူတွေလိုက်နာမှုကအယံ့မြင့်တက်တယ်နောက်ပြီးတော့ပြည်သူတွေမဲပေးမှုကတိတ်မြင့်တက်တယ်အဲ့ဒါကကျမတော်တော်လေးကျေနပ်တယ်ဒီရွေးကောက်ပွဲကိုကျမမဲမပေးဘူးလို့ကျမတို့ကတော်တော်များများထင်ကြတာ
ထင
်ကြတဲ့အားဆိုတော့အဲ့ဒါဖြစ်တဲ့အခါကျတော့ကျမတိတ်ပြီးတော့အဲ့ဒီဟာကိုကျေနပ်တယ်ပေါ့နော်ဒီပြည်သူတွေရဲ့နိုင်ငံရဲ့ရည်ချိန်မြင့်တက်မှုဟာဒီ2020မှာအရန်တည်တာတယ်အဲ့ဒါအကောင်းဆုံးပဲပေါ့
ဟုတ်ကဲ့
စိတ်အပြတ်ဆုံးကတော့ကျမတို့ရဲ့ခုနကပြောသလိုပေါ့ institutional culture ပေါ့နော်နောက်တစ်ခုကတော့နိုင်ငံဝင်ထမ်းတွေရဲ့စွန့်ရည်ပါပဲဒါကလေသူတို့ကတော့အပြစ်ပြောတာမဟုတ်ဘူးကျမတို့ရဲ့နိုင်ငံဝင်ထမ်းစွန့်ရည်ကအားနည်းတဲ့အခြေအနေအများကြီးရှိနေတယ်ပေါ့အခုလို covid လိုမျိုးကိစ္စတွေရင်ဆိုင်ရတဲ့အခါမှာသူတို့ရဲ့စွန့်ရည်အရန်ပွားကနေပေါ်လာတယ်ဥပမာဆိုရင်ဟိုဆီယမတော်မြင့်မြင့်တော်မြင့်မြင့်စိန်ဟိုဒီ
က
ုဆတ်ခံရတဲ့ဆီယမကြီးဆီယမကြီးဆိုရင် तू ပြောသွားတဲ့အမေစုနဲ့ပြောသွားတဲ့ interview မှာဆိုရင် तू ကအရန်ကိုနိုင်ငံဝင်ထမ်းတွေရဲ့အကြောင်းကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောသွားတာအဲ့တော့အဲ့ဒီအခြေအနေတွေပေါ့နော်အဲ့ဒီအခြေအနေတွေကအရန်ကိုဟို highlight ဖြစ်သွားစီနိုင်ငံဝင်ထမ်းတွေရဲ့စွန့်ရည် capacityဘလောက်ဟိုတို့ရဲ့ capacity ကဘလောက်ထိအားနည်းနေသေးလဲဆိုရဲဟာဟိုကျမ
ဒါလည်းပဲကျွန်တော်မြင်တာတော့ကျွန်တော်အခုပိုင်းမြင်ရဆိုရင်တစ်သက်လုံးကတော့ဟာလာဒီဝန်ထမ်းတွေရဲ့ဆွမ်းဆောင်ရည်ကဖြက်စီးခံထားရတယ်လို့ဖြစ်ပြီးတော့ပျက်စီးလာတာပေါ့နော
်ဟုတ်တယ်အဲ့ဒါအမှန်ဆုံးပဲ
အရင်တုန်းကတော့ဒီကိစ္စကဘယ်လိုလဲဆိုတော့ကျွန်တော်တို့ပုံမှန်ပြီးမှာ taboo issue လို့ခေါ်တယ်မပြောကြတဲ့တိတိမပြောကြတဲ့ကိစ္စတွေအများကြီးရှိတယ
်
ဒီမှာဒီကိစ္စလည်းတစ်ခုအပါအဝင်လို့ကျွန်တော်တို့ထင်တာပဲအခုတော့ user ကပြောလာဆိုလာတဲ့အစဉ်ရောက်ပြီဆိုတော့ရှိကိုနည်းနည်းလေးပြောင်းမှုအတွက်လမ်းစာပေါ်လာပြီလို့အဲ့လိုများအတွေ့အတွေ့ကြည့်လို့ရမလားတော့မသိဘူးเนาะဟုတ်ကဲ့
အရန်ကုန်းကတော့ဟိုပါပေါ့เนาะဟိုကျမတို့အချိန်မျိုးလက်ခံသွားပြီဆိုတော့နောက်တစ်ဆင့်ကိုတက်ဖို့ပဲလိုတာပေါ့ဟု
တ်အဲ့လိုပဲမျှော်လင့်ရမှာပဲเนาะဟုတ်ကဲ့ဆိုတော့ကျွန်တော်အခုကျွန်တော်တို့2020ကိုအကြံပြင်းလေးရတဲ့အချိန်ပြမှာအကြံပြင်းလေး2020ကိုနည်းနည်းငဲ့ကြည့်ပြီးတော့အခု2021ကိုရှိကိုနည်းနည်းကျွန်တော်တို့မျှော်ကြည့်ကြတာပေါ့เนาะဆိုတော့မကြည့်စင်ရေ
ကျမစိတ်ပြက်တာလေးကိုအရင်ပြောလို့ရ
ပါပြောပါပြောပါကျွန်မ
မဖြေရသေးဘူးဆို
တော့ပြောပါခင်ဗျာပြောပါခင်ဗျာ
โอเคโอเคဟိုဆက်စွားတော့ကျမဒီကောင်းတဲ့ဟာလေးကိုကျမကျင်းတတ်တာလေးကိုပြောလိုက်တာပေါ့เนาะဟိုစိတ်ပြတ်တဲ့အပိုင်းမှာတော့ကျမအနေနဲ့ဒီငိမ့်ချင်းရေးဖြစ်စဉ်ကိုတော့ဒါဒီ9နှစ်တာအတွင်းမှာအရင်ထဲကနေပြန်ပါသွားတယ်လို့ကျမအနေနဲ့မှတ်ယူပါတယ
်
နောက်ဒီအရက်သက်စစ်ဘက်ဆက်ဆံရေးလည်းပြည့်ဝင်လာတာပို့တွေ့ရတယ်အပြန်အလှန်လေးစားမှုတွေရော့လာတယ်ပေါ့เนาะပူးပေါင်းဆောင်ရွက်မှုတွေအားနည်းလာတာတွေ့ရတယ်ဒီအစိုးရတည့်ရအနေနဲ့ဟို ဟိုဟာပေါ့နော်ဒီလုံကြုံစိတ်လုံကြုံကြီးပိုင်းဆိုင်ရာအားနည်းနေတယ်လို့အင်စကျော်ဖြစ်နေတယ်လို့မျိုးများပေါ့နော်ဒီဟိုဒီအရက်ဘက်စစ်ဘက်ဆက်ဆံရေးမှာဒါမျိုးလေးတွေမြင်ရတယ်နောက်ဒီပြည်နယ်တွေမှာဘိုလ်ချုပ်ကျေးလို့ဟာမျိုးတွေလိုက်ထောင်တာပေါ့နော်ဆိုတော့ဒါလေးတွေကတော့ကျမတို့ဒီဟိုကျမကတော့ဒါငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ရွှေရှုလုံနေတဲ့အဖွဲ့အစည်းဖြစ်တဲ ောင်စုနဲ့ပြည်နယ်အစိုးရအဖွဲ့ချားမှရှိတဲ့စိတ်ဆက်ဆောင်ရွက်မှုနဲ့ဒီဖြန့်ကျက်ပြီးတော့လေ bad eye views နဲ့ချိတဲ့ဒီအလုံးစုံခြုံငုံပြီးလုပ်တဲ့စိတ်ဆက်ဆောင်ရွက်မှုတွေအားနဲ့လေအဲ့ဒီအပိုင်းလေးကိုတော့နည်းနည်းလေးကျွန်မအားမရဖြစ်မိပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ကျေးဇူးပါ
ဟုတ်ပြီကျွန်တော်တို့2021ကိုမျှော်ကြည့်ကြရအောင်ပါဆိုတော့မကြည်စိမ်းပဲဆက်လိုက်ပါကျွန်တော်တို့တည်သွားမဲ့ကိုဗစ်က2021ထဲမှာဘယ်အချိန်လောက်မှများစပြီးတော့နည်းနည်းလေးရင်အေးရမယ်လို့မကြည်စိမ်းကိုယ်တိုင်မျှော်လင့်ထားပါတယ
်အဲ့ဒါကလေစိတ်အေးရမလားဆိုရင်တော့ကျွန်မအနေနဲ့ကတော့ဟိုစိတ်အေးရမယ်စိတ်ဒုံဒုံကျသွားမယ်လို့မယူဆဘူး2021ကလည်းကျွန်မတို့အတွက်ကိုဗစ်နဲ့ဒီဟိုကြီးလန့်စာစားစားနေရအောင်ပဲ period တစ်ခုဖြစ်နေမယ်လို့မြင်တယ်အဲ့တော့ဒီပြည်ရင်းလေကြောင်းလိုင်းတွေပြန်ဖွင့်မလာပြီးတော့နေဆက်တွေပြန်ဖွင့်မလာဟိုဘလို့အတိုင်းတာအထီးဒီကိုဗစ်စီးမင်းစီကန်းတွေလိုက်လာပြီးလူတွေအလုံးလုံးကြမလဲနောက်ပြီးတော့စိတ်ပိုင်းဆိုင်ရာပေါ့နော်လူတွေရဲ့ဒီ trauma ကြံခဲ့မဲ့အပိုင်းတွေထိခိုက်ကျန်ခဲ့တဲ့နောက်ဆက်တွဲပြဿနာတွေဘယ်လိုဖြေရှင်းကြမလဲဟိုဓာရီပေါ်မှာမူတည်ပြီးတော့မှကျမတို့အနေနဲ့ဒီစိတ်အေးနိုင်မယ်လို့မျှော်လင့်ပါတယ်ရှင
့်မကြည့်ပါရော2021မှာတိုးတက်မှုအကောင်မြင်ရဖို့အတွက်အကောင်ဆုံးမျှော်လင့်ထားတာပဲခဏများရှိပါတယ
်ကျမကတော့ဒီအခုလောလောဆယ်လေးဒီအစိုးရဝန်ဆောင်မှုကဏ္ဍတွေနဲ့ပတ်သက်ပြီးတော့ဟိုသူပြည်ထနာလုပ်နေရလေရှိရောလीကျမတော့ဒီ service delivery ဘိုင်းပေါ့နော်အစိုးရရဲ့service delivery အထူးသဖြင့်ကဒီ CPN နဲ့trick out ဒီဒီမျိုးနေအစင်မှာရှိရေဒီ township level department တွေပေါ့နော်သူတို့ရေဝန်ဆောင်မှုတွေအပို့ပြီးတော့ကောင်းမွန်လာမယ်လို့မျှော်လင့်နေပါလေဆိုတော့ကျမတို့ကဒီ2000အစိုးရအ
ဝန်တာဆရာပဲနော်လူတွေဝန်တာမှာဒါတွေတကယ
်အဲ့လိုကျမမျှော်လင့်တာပေါ့နော်ကျမမျှော်လင့်တာဟိုဒီအစိုးရအပြောင်းအလဲမှာကသူတို့အများဆုံးဒီလုတ်သွားတဲ့ဟာကဒီစီပင်တရားရေးကိစ္စအများဆုံးလုတ်သွားတာပဲမန်လေးဆိုလို့ရှိရင်အရင်တင်တာရေးစီပင်တရားရေးအဲ့တော့ဒီလိုမျိုးကိစ္စတွေပေါ့နော်စီပင်သားယာယီဆိုအခုကနောက်ပိုင်းကဒီမြို့ပြည်နယ်တိုင်းတွေအကုန်လုံးရှင်ပြိုင်လာကြပြီသူတစ်ပြန် service delivery ကိုရှင်ပြိုင်လာတာမန္တလေးကိုကြည့်ပြီးတော့နမူနာယူပြီးတော့ရှင်ပြိုင်လာတာတွေများတော့အဲ့ဒီလိုမျိုးစီပင်သားယာယီလိုမျိုးတွေကပို့ပြီးတော့အားကောင်းလာမယ်နောက်ဒီ trade out တွေကလည်းဒီပြည်နယ်တိုင်းအစိုးရရဲ့အောက်ပေါ့နော်အောက်ဆိုတော့ဒီဒီပြည်ထောင်စုအစိုးရအောက်ပြည်နယ်တိုင်းအစိုးရအောက်ပြန်ဖြစ်သွားတဲ့အခါမှာသူတို့ရဲ့ဝန်ဆောင်မှုကိုစောင့်ကြည့်ရတဲ့အခန်းကဏ္ဍတွေအများကြီးရှိလာပါတယ်။အဲရှိလာမယ်ပေါ့ရှိလာမယ်ဆိုလို့ရှိရင်ဒီ service delivery အပိုင်းကပို့ပြီးတော့ကောင်းမွန်လာမယ်ပေါ့အဲ့တော့ကျွန်မအနေနဲ့ကတော့ဒီမြို့နယ်အစင်ရဲ့ service delivery တွေပို့ပြီးတော့ကောင်းလာမယ်လို့ညွှန်လင့်နေအလားအလာကောင်းတယ်လို့လည်းကျွန်မထင်တယ
်။ဟုတ်ကဲ့ကျွန်တော်ဒီမတ်ကြည်ပြရဲ့ဒီမျော်လင့်ချက်ပြည့်စုံဖို့ကျွန်တော်လည်းဆုတောင်းပါတယ်ကဖြစ်ပါစေလို့ကြည်ပြရတဲ့
ဖြစ်ပါစေဟုတ်တယ်ဟုတ်တယ်ကျွန်တော်လည်းဆုတောင်းပ
ါတော့ကဲကျွန်တော်တို့ကောင်းတာလေးကောင်းတာမျော်လင့်ထားကြပြီးတဲ့အခါကျတော့တစ်ဖက်မှာလည်းပဲအဆိုးကလည်းရှိမှာပဲပေါ့နော်ဆိုတော့မတ်ကြည်စိန်ရေးဆိုးလာနိုင်တယ်ဟလားဆိုရင်မို့အကောင်းဆုံးစောင့်ကြည့်ရမယ့်ကိစ္စဆိုရင်ပေါ့ဗာများရှိပါမလဲခင်ဗျ
ဟုတ်ကဲ့ဟိုဒါကတော့ကျမကတော့လေအစိုးရနဲ့တက်မလို့ကြားမှာဟိုဒီထက်လေးစိမ့်နေတိုက်မှာအစိုးရင်ဆုံးနဲ့ပေါ့နော်လက်တွေ့ကြကြပြောရမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ဒီလွှတ်တော်ထဲမှာကဒီစစ်တပ်ကထိုင်နေတာရှိတာ哦နော်ဒီတက်မလို့ဒီရဲ့ဒီ25ရာခိုင်နှုန်းရှိနေတယ်ဆိုတော့ဒီမြန်မာပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတည်ငြိမ်ရေးဟိုနေဆက်လုံခြုံရေးဒါတွေအကုန်လုံးကစစ်တပ်နဲ့ပတ်သက်နေတာဒီပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီဟိုကာလုံစည်းဝေးတွေနောက်ပြီးတော့ဒီတမရောနဲ့ဒီဟိုစစ်တပ်နဲ့ဒီအစိုးရအရက်သက်စစ်ပဲဆက်ဆံရင်ဒါတွေကလည်းဒါဒီမိုကရေစီစနစ်ပြည်ထောင်စာပေါ်ထွန်းလာဖို့အတွက်ဒီ civil military relationship ကလည်းအရင်အခေရကြားတဲ့ကိစ္စဖြစ်တယ်ဆိုတဲ့အတွက်ကြောင့်မလို့ကျမတို့ကဟိုကိုညှော်လင့်တာကိုဖြစ်စေချင်တာသိရမလားဒီဟိုဖွဲ့စည်းပုံအခြေခံဥပဒေရ25ရာခိုင်နှုန်းမရှိချင်တာလို့ဟိုလွှတ်တော်ထဲမှာတက်မပါစေချင်တာလို့ဒီတိုက်ပင်နဲ့ပတ်သက်တဲ့ကိစ္စတွေမှာလုံးဝစစ်တပ်ကဟိုဘေးနေဖို့ဆိုတဲ့ဟာတွေပါလေဟိုမြန်မာနိုင်ငံရဲ့လက်ရှိအနေအထားရကချက်ချင်းကြီးအဲ့လိုလုံးလို့မရအောင်လို့ကျွန်မအနေနဲ့တော့မြင်တယ်ဆိုတဲ့အတွက်ကြောင့်မလို့ဟိုဖြစ်နေတဲ့အနေအထားတစ်ခုမှာဖြည်းဖြည်းချင်းဘယ်လိုပုံစံမျိုးနဲ့
အဲ့ဒီအခြေအနေတွေကိုပြောခဲ့ကြတာတွေကိုကျွန်တော်တို့စဉ်းစားပြီးတော့တွေးကြည့်မယ်မျှော်ကြည့်မယ်ဆိုရင်2027ဒီဒီမှာနိုင်ငံအတွက်ဘယ်လိုခုနှစ်မျိုးများဖြစ်လာမယ်လို့မျှော်မှန်းနိုင်ပါတယ်ခင်ဗျာ
Moving forward together up with the town to director Doji Ji Sing. နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးဖြင့်လုပ်ကိုင်နေသူဒေါ်ကြည်ပြချစ်စောတို့ဆွေးနွေးသွားကြတာပါ။ကိုဗစ်-19ရေးပေါ်အခြေအနေကြောင့်
VOA မြန်မာပိုင်းရဲ့ကမ္ဘာထွက်ခီးသွားစီစဉ်ကနေကြိုဆိုပါရရှင်ကျွန်မဆူမြတ်မမအခုတစ်ခေါက်ကတော့အိမ်နီးချင်းစင်ကာပူနိုင်ငံကိုသွားကြရမှာပါ
အထက်မြင့်တိုက်အင်ဂျီရီနဲ့ခင်မီတိုးတက်တဲ့စင်ကာပူမှာ1950ပြည့်လည်နှစ်ပိုင်းတွေကအတိုင်းမပြောင်းလဲတဲ့ရွာလေးတစ်ခုရှိပါတယ်ခင်မင်မျိုးပြတိုက်ကြီးတွေကြားမှာထူးထူးခြားခြားကျန်းနေတဲ့တခုတည်းသောရွာလေးစီကိုအခုပဲကဘာတလွားခီးသွားစီစဉ်ကနေတွားချကြရအောင်ပါရှင်စင်ကာပူလို့ပြောလိုက်ရင်တန်ရှင်းခင်မီတဲ့မြို့ပြရှုခင်းတွေနဲ့ခင်မီတိုက်ကြီးတွေရှိတဲ့နိုင်ငံလို့မြင်ကြပါလိမ့်မယ်။မိုးမျော်တိုက်ကြီးတွေအထက်မြင့်အင်အားတွေရှားမှာဟိုးရင်တွေကအတိုင်းနေထိုင်နေကြတဲ့ရွာလေးတစ်ခုရှိပါတယ်။စင်ကာပူနိုင်ငံတိုးတက်လာတာနဲ့အမျှအဆောက်အဦတွေဆောက်လုပ်ကြချိန်မှာတခြားရွာတွေအားလုံးအထက်မြင့်အဆောက်အဦကြီးတွေအဖြစ်အသွင်ပြောင်းကုန်ပေမဲ့ဒီရွာလေးကတော့1950ပြည့်လည်နှစ်ပိုင်းတွေကပုံစံမျိုးအတိုင်းဘာမှမပြောင်းဘဲနောက်ဆုံးကျန်ရွာလေးအဖြစ်နဲ့ရပ်တည်နေပါတယ်။လိုရွန်ဘွန်ဂေါကရွာလို့အဓိပ္ပာယ်ရတဲ့ကမ်ပေါင်လိုရွန်ဘွန်ဂေါကမှာနေကြသူတွေဟာဟိုးရင်တုန်းကအတိုင်းနေထိုင်စားသောက်နေကြပါတယ်မိသားစု30သားရှိတဲ့လိုရွန်ဘွန်ဂေါကရွာကလေးကအရင်ကအေးအေးချမ်းချမ်းတိတ်တိတ်ဆိတ်ဆိတ်ဖြစ်နေပေမဲ့အခုတော့ခီးသွွားဧည့်သည်တွေကြောင့်တော်တော်လေးတက်ဝင်လှုပ်ရှားနေပါတယ်ကိုဗစ်ကာယောဂါကြောင့်နိုင်ငံသားခီးတွေသွားဖို့မဖြစ်နိုင်သေးတဲ့စင်ကာပူဒေသခံတွေကနိုင်ငံတည်းမှာပဲထူးထူးခြားခြားဖြစ်နေတဲ့ရွာစီကိုလာလည်နေကြတာဖြစ်ပါတယ
် Because my kidwho has never been to kampong setting in Singapore I think it's good
that Singapore နိုင်ငံထဲမှာဂျေးလက်အပြင်အစင်တွေနဲ့နေထိုင်တာမျိုးကျမရဲ့သားကတခါမှမတွေ့ဘူးပါဘူးဒီလိုမျိုးနေကြတဲ့သူတွေရှိတယ်ဆိုတာသူသိသွားတာသိကောင်းပါတယ်မလေးရှား Thai Philippines နိုင်ငံတွေမှာပဲဂျေးရွာတွေရှိတာမဟုတ်ပါဘူးစင်ကာပူမှာလည်းဒီလိုနေထိုင်ကြသူတွေရှိတယ်ဆိုတာသူမြင်သွားတွေ့သွားပါတယ်ဒီအခြေအနေတွေပျောက်ပြက်မသွားခင်လာလေလာနိုင်တာအင်မတန်ကောင်းပါတယ်
မိုးမြော့အထက်မြင့်တိုက်ကြီးတွေမှာနေကြတဲ့စင်ကာပူပြည်ရင်းကသူတွေကိုယ်တိုင်တစ်သားအိမ်တွေနဲ့လိုရန်ဘွန်ကောက်ရွာလေးမျိုးစင်ကာပူမှာရှိနေတဲ့ဆိုတာကိုအံ့ဩနေကြတာပါမြို့ပြလူနေမှုစနစ်ချစမ်းသပ်မှုနောက်အမိလိုက်နေကြသူတွေအတွက်အခုလိုမျိုးခြေလက်ပုံစံနဲ့နေထိုင်နေကြသူတွေရှိနေသေးတာကိုမယုံနိုင်အောင်ဖြစ်နေကြတာပါစင်ကာပူကလူတွေအနေနဲ့တခြားနိုင်ငံတွေကိုသွားဆရာမလိုပဲပြည်ရင်းမှာပဲသွားလဲဆရာလေးလာဆရာနေရာတွေအများကြီးရှိတယ်ဆိုတာကိုယုံကြည်ထားတဲ့Let's go to a ခီးသွွားလုပ်ငန်းကဒီခီးစဉ်ကိုလှုပ်ထားတာပါစနေတနင်္ဂနွေရုံးပိတ်ရက်မှသာသွားနိုင်တဲ့ကမ်ပေါင်လော်ရန်ပွမ်ကောက်ရွာခီးစဉ်ကိုစက်တင်ဘာလမှစတင်ခဲ့တဲ့ကပုကင်အပြည့်ပဲလို့ခီးသွွားအလန်ဂျွန်ကပြောပါတယ်
Because we travel agencies we try to reinvent ourselves
ကျွန်တော်တို့လိုခီးသွွားလုပ်ငန်းတွေကလူတွေစိတ်ဝင်စားကြမဲ့ပြည်ရင်းခီးစဉ်အသစ်ဆန်းတွေနဲ့ခီးထွက်ချင်ကြအောင်ဖန်တီးပေးကြရပါတယ်လက်ရှိအချိန်မှာနိုင်ငံသားခီးတွေထွက်လို့မရသေးတဲ့အချိန်မျိုးလို့ပြည်တွင်းမှာပဲခီးထွက်သူတွေတဖြည်းဖြည်းများလာပါတယ်။ဒါကြောင့်စင်ကာပူနိုင်ငံမှာပဲသွားစရာနေရာတွေရှိပါတယ်၊လေလာစရာတွေရှိပါတယ်ဆိုတာမျိုးနဲ့ကျွန်တော်တို့ကခီးသွွားဧည့်သည်တွေစိတ်ဝင်စားအောင်လုပ်ပေးနေရတာပါ
။စင်ကာပူနိုင်ငံမှာဂျေးလက်ပုံစံမျိုးနေထိုင်နေကြတဲ့တခုတည်းသောရွာလေးစီကိုသွားလည်နိုင်ဖို့အတွက်ခီးစဉ်လှုပ်ကြတာအခုမှပထမဆုံးတော့မဟုတ်ပါဘူး။အရင်တည်းကလည်းပြည်တွင်းနဲ့ပြည်ပဧည့်သည်တွေလာလည်နေကြတာပါ။ဒါပေမဲ့ကိုဗစ်ကယောဂါကြောင့်တခြားမသွားနိုင်ကြတဲ့ပြည်ရင်းခီးသွွားဧည့်သည်တွေအတွက်ဒီနေရာဟာစိတ်ဝင်စားလေ့လာစရာနေရာတစ်ခုအဖြစ်နဲ့ရေးပန်းစားနေတာဖြစ်ပါတယ်။စင်ကာပူမှာနောက်ဆုံးကျန်တဲ့ရွာလေးမှာနေထိုင်နေကြသူတွေကတော့မလေးနွယ်ဝင်တွေနဲ့စင်ကာပူတရုတ်လူမျိုးတွေဖြစ်ကြပါတယ
်။ Oh initially we had we are very uncomfortable because tourists will start to come and look at us.
စပိုင်းတုန်းကတော့ခီးသွွားဧည့်သည်တွေကျွန်တော်တို့ကိုလာကြည့်တာကိုတော်တော်လေးစိတ်ကတိကောင်ဖြစ်ပါတယ်။သူတို့အတွက်လေးလာစရာတခုလိုမျိုးကျွန်တော်တို့ကိုလာကြည့်နေကြတယ်လို့ခံစားရပါတယ်။နောက်ပိုင်းကျတော့ဧည့်သည်တွေကိုကျွန်တော်တို့ကပဲစပြီးတော့ထွက်စကားပြောရှင်းပြတာမျိုးလုပ်ပါတယ်။ကျွန်တော်ဒီမှာနေတယ်ခင်ဗျားတို့အိမ်မှာနေကြသလိုကျွန်တော်တို့လည်းဒီမှာနေကြတယ်ဆိုတာမျိုးရှင်းပြပါတယ်
။စတူယန်ကီလိုမီတာ900ပတ်လည်လောက်သာကျယ်ဝန်းတဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာမြို့ပြနေသူအများဆုံးနိုင်ငံအဖြစ်နဲ့သတ်မှတ်ခံထားရပါတယ်။1950ပြည့်လည်ပိုင်းကစလို့ဒီကနေ့အထိစင်ကာပူမျိုးပြလူနေမှုစနစ်ဘလောက်မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်သွားသလဲဆိုတာကိုခြေလက်ပုံစံတစ်ခုတည်းကျန်တဲ့ဒီရွာလေးကတက်တည်ပြနေပါတယ
် A lot of my friends tell me you know you're the prime age why don't you you know go out this international
ကျွန်တော်တင်ငယ်ချင်းတွေကကျွန်တော်ကိုအရွယ်ကောင်းမှစီးပွားရေးထွက်လို့ဖို့ပြောကြပါတယ်နိုင်ငံတကာကဧည့်သည်တွေနောက်နှစ်နှစ်သုံးနှစ်လောက်လာကြအောင်မှမဟုတ်ဘူးစီးပွားရေးလုပ်ပါလားလို့တိုက်တွန်းကြပါတယ်ကျွန်တော်ကတော့ကျွန်တော်တို့ရဲ့ခီးသွွားလုပ်ငန်းကိုအလုပ်ဖြစ်အောင်လုပ်လို့ရပါတယ်ဆိုတော့ကိုပြချင်ပါတယ်။ကိုလုပ်ငန်းကိုစမ်းသစ်အောင်လုပ်ရင်အလုပ်ဖြစ်မယ်လို့လည်းယုံကြည်ပါတယ်။ကိုကဧည့်သည်တွေကိုဒီနေရာမှာဓာတ်ရှိတယ်ဆိုပြီးပြုံပဲပြလို့မရပါဘူး။ကိုယ်တိုင်အဲ့ဒီနေရာကိုအသေးချာသိပြီးတော့သူတို့ကိုအသေးချာရှင်းပြခီးစဉ်ကနေသူတို့တစ်ခုခုရသွားအောင်လုပ်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကတော့ခံယူထားပါတယ်
။မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်နေတဲ့စင်ကာပူနိုင်ငံမှာခြေလက်ဓလေ့ပုံစံနဲ့ဆက်လက်ရှိနေတဲ့
ပူရောင်ပွမ်ကောက်ရွာလေးကစမ်းသစ်မှုကိုအတုနေတယ်လို့ဖြစ်နေပေမဲ့ဒီရွာမှာနေကြသူတွေကတော့သူတို့ဘဝကိုအေးအေးချမ်းချမ်းဖြတ်တန်းရတာကိုကြေညာကြပါတယ်။ရွာထဲမှာနေကြသူတွေကြားတိုက်တိုက်ဝုန်းဝုန်းမိသားစုစိတ်ဓာတ်နဲ့တယောက်လိုအပ်တာကိုတယောက်ကကူညီပေးနေကြပါတယ်။ထူးခြားတဲ့ဘေးသူကဒီဇိုင်းလက်ရအဆောက်အဦတွေနဲ့ကမ္ဘာမှာခေတ်မီတဲ့နိုင်ငံတစ်ခုဖြစ်မလာခင်1950ပြည်လဲပိုင်းတွေတုန်းကစင်ကာပူနိုင်ငံရဲ့လူနေမှုပုံစံဘယ်လိုရှိခဲ့တယ်လဲဆိုတာကိုဘောလုံးကွင်းနှစ်ခုစာလောက်တာကျယ်ဝင်တဲ့ဒီရွာကလေးကတတ်သိပြနေပါတယ်ရှင်။ကျွန်မဆင်းရဲမှာပ
ါ။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အာရှနဲ့တောင်အမေရိကတိုက်နိုင်ငံတွေကဗိမ်းဖြူနဲ့ကိုကင်းမှောင်ခိုရောင်းဝယ်သူတွေဟာအာဖရိကတောင်ပိုင်းနိုင်ငံတွေရဲ့အခြေခံအဆောက်အအုံမပြည့်စုံတဲ့အခြေအနေကိုအခွင့်ကောင်းယူပြီးနယ်စပ်ဒေသတွေမှာမွေးရစေးဝါးတွေကိုအတားအဆီးမရှိတင်သွင်းနေကြပါတယ်။ဂီနီဘစ်ဆောနဲ့ကာဒိုဗာဒဲနိုင်ငံမှာ2019ခုနှစ်ပထမ3လအတွင်းဖမ်းမိတဲ့ကိုကင်းပမာဏဟာအာဖရိကတိုက်တဝန်း2013နဲ့2016ခုနှစ်အကြားစုစုပေါင်းဖမ်းမိတာထက်ပိုများနေပါတယ်။ဒေတာအတွင်းတစ်နေ့တခြားတိုးလာတဲ့ဒီအန်ဒီယေတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုကကူညီတဲ့အနေနဲ့လိုက်ဘေးရီးယားနိုင်ငံကလုံခြုံရေးတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေအတွက်ခေတ်မီဆက်ကရီယာတွေနဲ့နီးပညာတွေလှူဒန်းလိုက်ပါတယ် LDEA လိုက်ဘေးရီးယားမူရင်းစေဝါတိုက်ဖျက်ရေးအေဂျင်စီအတွက်မူရင်းစေဝါတိုက်ဖျက်တဲ့စစ်စင်ရေးတွေမှာအသုံးပြုဖို့ uniform တူညီဝတ်စုံတွေဘိုးဖနက်တွေလက်ထိပ်တွေကွန်ပျူတာ laptop တွေပရင်တာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုမကြခင်ကပေးပို့ခဲ့ပါတယ်။အမေရိကန်အစိုးရက LDEA နဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်နေတာနှစ်အတော်ကြာခဲ့ပါပြီလို့လိုက်ဘေးရီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့နိုင်ငံတကာမူရစ်ဆေးဝါးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာယာယီညွှန်ကြားမှု Stephen H. Kissick ကပြောပါတယ်။အနာဂတ်အတွက်အမေရိကန်ပြည်ထောင်စုက LDEA နဲ့ရောလိုက်ဘေးရီးယားအစိုးရနဲ့ပါဆက်လက်ပူးပေါင်းဆောင်ရွက်ဖို့ရှေ့ရှုနေပါတယ်လို့Mr. Kissick ကလိုက်ဘေးရီးယားနိုင်ငံထုတ် Front Page Africa သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်တာပါ။ကင်ညာ၊ဂါနာနဲ့တခြားအာဖရိကနိုင်ငံတွေကလည်းမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့ဒီပြဿနာရဲ့ဇင်းမြစ်ကိုကင်တွယ်နိုင်ဖို့ American ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်နေကြတာပါ။နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာ American ဒုတိယလက်ထောက်နိုင်ငံဂျာယီဝန်ကြီးဟောင်း Heather Merritt ကအာဖရိကတိုက်ရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးမှာအမေရိကန်ကထဲထဲဝင်ဝင်ယဉ်နှိမ့်မြုံနှံပြီးအာဖရိကတိုက်ကဒီမိုကရေစီအစိုးရတွေနဲ့ပိုပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းပြောပါတယ်။မူရင်မှောင်ခိုခိုင်းနေတဲ့တခြားရာဇဝတ်ခိုင်းနေကိုတံပြန်ဖို့အတွက်မိဖက်ဖွဲ့တာဟာအမေရိကန်ရဲ့အကျိုးစီးပွားထဲမှာပါဝင်ပါတယ်။မိဖက်အဖြစ်လက်တွဲနိုင်မဲ့ဒီမိုကရေစီထွန်းကားတဲ့အာဖရိကနိုင်ငံတွေမှာလုံခြုံစိတ်ချရမှုနဲ့တာယာဝပြောရေးအတွက်ဂရုတစိုက်ဆောင်ရွက်ပေးတာဖြစ်တယ်လို့ Miss Merritt ကအခုလိုပြောပါတယ်။
We want to have trade flows. We want to have people to people ties.
နောက်ဦးနှစ်ဖက်ထိရောက်တဲ့ကုန်ပစ္စည်းစီးဆင်းမှုနဲ့ပြည်သူလူထုအချင်းချင်းဆက်ဆံတာတွေဖြစ်စေချင်ပါတယ်။တခြားတစ်ဖက်မှာခိုင်မာတဲ့စွမ်းဆောင်နိုင်တဲ့မိဖက်ရှိမှသာကျမတို့အတွက်ပိုပြီးအဆင်ပြေမှာဖြစ်ပါတယ်လို့ပြောသွားတာပါ။နိုင်ငံတွေမှာမူရစ်ခိုင်းနေအကြမ်းဖက်မှုတွေနဲ့အဂရိလိုက်စားမှုတွေကခေါင်းပုံဖြတ်နေကြမယ်ဆိုရင်နောက်ဆက်တွဲအဖြစ်တရားဝင်အစိုးရကိုအထင်သေးစရာဖြစ်နိုင်တယ်လို့လူတို့ကိုလည်းအန္တရာယ်ပေးနိုင်ပါတယ်မူရစ်ပြဿနာကင်တွယ်ဖို့အာဖရိကအစိုးရတွေကိုကူညီခြင်းအဖြစ်အဂရိလိုက်စားမှုနဲ့တခြားပြစ်မှုတွေပါလျော့ပါလာနိုင်တယ်လို့အမေရိကန်ကမျှော်လင့်ပါတယ် INL American နိုင်ငံတကာမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဌာနကအာဖရိကတိုက်မှာရှိတဲ့အမေရိကန်တန်ယုံနေရာတစ်ဆင့်အာဖရိကအစိုးရတွေနဲ့မိဖက်အဖြစ်ပူးပေါင်းပြီးသူတို့ရဲ့ပြစ်မှုဆိုင်ရာတရားရေးခန္ဓာစွန့်ရည်မြင့်မားအောင်ပံ့ပိုးပေးနေပါတယ်လို့အမေရိကန်ဒုတိယလက်ထောက်နိုင်ငံဂျာယီဝန်ကြီးဟောင်းမေရစ်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဗိုလ်တုံးနဲ့မနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအနာနဲ့ပယ်ချထားတဲ့အမေရိကန်ကာကွယ်ရေးအသုံးစရဆိုင်ရာဥပဒေမူကြမ်းကိုဗီဒီယိုအရာကိုကြော်လွားပြီးအတိမပြုကြဖို့အထက်လွှတ်တော် Republican အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။အသုံးစရိတ် American Dollar 840 Billion ရှိတဲ့ဥပဒေမူကြမ်းကနည်းပညာကုမ္ပဏီကြီးတွေပေါ်ပြောင်းညံ့တဲ့လူတွေရဲ့အရှုံးပေးမှုလို့ရဆိုပြီးသမ္မတ Trump ကအင်္ဂါနေ့ကတူတာမှာရေးသားလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုမပြင်ဆင်ဘဲစီးနှစ်အထက်လွှတ်တော်အနေနဲ့အတိမပြုသင့်ဘူးလို့လည်းရေးသားထားပါတယ်။
ကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေတဲ့ American ပြည်ထောင်စုမှာကာကွယ်ဆေးထိုးနှံပေးတဲ့အစီအစဉ်ကိုဆက်လက်လှုပ်ဆောင်နေချိန်မှာပဲရွေးကောက်ခံ Democratic Party ဒုတိယသမ္မတလောင်း Kamala Harris နဲ့သူ့ရဲ့အမျိုးသား Doug Emhoff တို့ဤကနေ့ကကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ပါတယ်။သူက Moderna ဆေးကုမ္ပဏီထုတ်ကာကွယ်ဆေးထိုးခဲ့တာဖြစ်ပြီးဒုတိယထိုးဆေးဆက်ထိုးခံမှုကိုလည်းမျှော်လင့်နေတယ်လို့ပြောပါတယ်။ခရီးရှားနိုင်ငံမှာအင်ဂါနီက Richter scale 6.4 အင်အားရှိတဲ့ပြင်းထန်တဲ့မြေကလင်းတစ်ခုလွတ်ခဲ့တာကြောင့်ဆယ်နှစ်နှစ်အရွယ်မြေကလင်းတူအပါအဝင်လူ9ဦးသေဆုံးပြီးလူ20ထက်မတဲ့ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမတော်ပါ။
This program has come to you from the Voice of America, Washington.